မြန်မာသမ္မတဦးထင်ကျော်နဲ့ဇနီးဒေါ်ဆုစုလွန်တို့ဟာမကြာခင်ရက်ပိုင်းတွင်ဗီယက်နမ်နိုင်ငံကိုတရားဝင်ချစ်ကြည်ခီးသွားရောက်မယ်လို့နိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ပါတယ်ဒီခီးစဉ်ဟာဗီယက်နမ်သမ္မတထရန်တိုင်ခွန်းရဲ့ဖိတ်ကြားချက်အရသွားရောက်ခြင်းဖြစ်ပါတယ်သမ္မတဦးထင်ကျော်ဟာခီးစဉ်အတွင်းဟနွိုင်းမြို့မှာအောက်တိုဘာလ24ရက်နေ့ကနေ26ရက်နေ့အထိကျင်းပဖို့ရှိတဲ့ချစ်ကြည်မြောက်ကမ္ဘောဒီးယားလာအိုမြန်မာဗီယက်နမ် CLMV ထိပ်သီးဆွေးနွေးပွဲ9ကြည်မြောက်အေယာဝတီ6ဖရာမဲကောင်မဟာဗျူဟာစီးပွားရေးပြောင်းဆောင်ရွက်မှု ACMCS စီးပွားပွဲတို့အပြင်ကမ္ဘာစီးပွားရေးညီလာခံမဲခေါင်ဒေတာစီးပွားပွဲတွေကိုလည်းတက်ရောက်ဖို့ရှိပါတယ်နိုင်ငံခြားစိုက်ပျိုးရေးဘန်ဒါရေးလေကြောင်းပို့ဆောင်ရေးဆက်သွယ်ရေးရင်းနှီးတဲ့တဘာဝတန်းခွေရင်းနှီးမြှုပ်နှံမှုအပါအဝင်ဦးစားပေးလှုပ်ဆောင်ပြောင်းဆောင်ရွက်မဲ့ကဏ္ဍ12ခုကိုတတ်မှတ်ထားကြောင်းဗီယက်နမ်အစိုးရကထုတ်ပြန်တဲ့သတင်းတွေမှာဖော်ပြထားပါတယ်ဗီယက်နမ်ဟာမြန်မာနိုင်ငံရဲ့နံပါတ်10မြောက်ယင်းနှိမ့်မြုံနံမှုအများဆုံးနိုင်ငံဖြစ်ပြီး1988ခုနှစ်စက်တင်ဘာလကစလို့အမေရိကန်ဒေါ်လာ683သန်းကျော်ယင်းနှိမ့်မြုံနံထားတာဖြစ်ပါတယ်နိုင်ငံအကြားကကုန်သွယ်မှုပမာဏဟာပြီးခဲ့တဲ့2015-2016ဘဏ္ဍာနှစ်အတွင်းအမေရိကန်ဒေါ်လာ348သန်းနီးပါးရှိခဲ့ပြီးအခုနှစ်ပထမ9လကာလအတွင်းကုန်သွယ်မှုပမာဏကတော့ဒေါ်လာ299သန်းရှိတယ်လို့ဆိုပါတယ်နိုင်ငံအကြားကကုန်သွယ်မှုပမာဏတိုးတက်ရေးအတွက်နှစ်ဖက်ကုန်စည်ပြပွဲတွေလည်းနှစ်ဆင့်ကျင်းပလေ့ရှိပါတယ်